ီးခဲ့တဲ့နှစ်တွေအတွင်းအမေရိကန်အပါအဝင်အခြားနိုင်ငံတွေကကုမ္ပဏီပေါင်း100လောက်နဲ့အဖွဲ့အစည်းတွေစီကအင်တာနက်ဆိုင်ရာအချက်အလက်တွေကိုဖောက်ထွင်းခိုးယူခဲ့တယ်လို့သံသယရှိသူတရုတ်နိုင်ငံသား5ဦးနဲ့မလေးရှားနိုင်ငံသားစီးပွားရေးလုပ်ငန်းရှင်2ဦးတို့ကိုစိုက်ဘာလုံခြုံရေးနှောက်ယှက်မှုနဲ့အမေရိကန်အစိုးရရှိနေတွေကဗိုလ်တူးနေမှာရာဇဝတ်အကြောင်းအရာတရားစွဲလိုက်ပါတယ်2014ခုနှစ်အစောပိုင်းကနေ2020ဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့ဒီအင်တာနက်ဆိုင်ရာဖောက်တွင်းမှုတွေဟာထောင်ချီတဲ့ဗီဒီယိုဂိမ်းကုမ္ပဏီတွေရဲ့အင်တာနက်ကွန်ရက်ကိုပိတ်မှတ်ထားခဲ့တာဖြစ်ကြောင်းနဲ့ဒီလိုစိုက်ဘာဖောက်တွင်းမှုကြောင့်အမေရိကန်ဒေါ်လာတန်းနဲ့ချီဆုံးရှုံးခဲ့ရကြောင်းတရားရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်စိုက်ဘာလုံခြုံရေးဖောက်ပြန်မှုနဲ့တရားစွဲခံထားရသူတရုတ်နိုင်ငံသား5ဦးတို့ဟာတရုတ် APT41 hacker အဖွဲ့ဝင်တွေဖြစ်တယ်လို့စွပ်စွဲခံထားရပါတယ်ကျန်တဲ့ဦးဖြစ်တဲ့မလေးရှားစီးပွားရေးလုပ်ငန်းရှင်ဝမ်အောင်နဲ့လင်းရန်ချင်းတို့ကိုတော့မလေးရှားနိုင်ငံမှာတနင်္ဂနွေနေ့ကဖမ်းဆီးခဲ့တာပါအခုသူတို့ကိုတရားခံလွှဲပြောင်းပေးဖို့အမေရိကန်နိုင်ငံကစူးစမ်းနေပါတယ်